မြန်မာပြည်အစိုးရမနေ့ကျသောဝင်းနေ့ကနေ့စဉ်ဗိုင်းရပ်စ်ကူးစက်သူအရေးတွက်နဲ့ဆေးရုံထက်သူအရေးတွက်ဟာစံချိန်တင်မြင့်တက်ခဲ့ပါရယ်ကိုဗစ်ရောဂါကူးစက်မှုစောင့်ကြည့်တဲ့စီမံကိန်းရဲ့စည်းရင်းလေးအရတော့အမေရိကန်မှာမနေ့ကရောဂါကူးစက်သူ3,000ကျော်ရှိပြီးပြီးခဲ့တဲ့ရက်က3,400နဲ့စံချိန်တင်ထားတာထက်ပိုများခဲ့ပါရယ်ဒါပြင်ကိုဗစ် -19 ရောဂါကြောင့်ဆေးရုံထက်သူအရေးတွက်ဟာ6,800ကျော်ရှိပြီးတော့ဗုဒ္ဓဟူးနေ့ကထက်ကို1,900ပိုများတယ်လို့ဆိုပါရယ်ဒါပြင်သေဆုံးသူလည်း104ယောက်ရှိတယ်လို့ဆိုပါတယ်အခုလိုကူးစက်မှုတစ်တွေထပ်တိုးလာတာကြောင့်အမေရိကန်မှာဗိုင်းရပ်စ်ကူးစက်သူဦးရေဟာ10,000ကျော်နဲ့တည်ဆုံးသူ34,400ကျော်ရှိပြီးတော့ဘဝမှာကူးစက်မှုနဲ့တည်ဆုံးမှုအများဆုံးနိုင်ငံဖြစ်တယ်လို့ Johns Hopkins တက္ကသိုလ်ကပြောပါတယ်အမေရိကန်ပြည်ထဲနောက်အိန္ဒိယနိုင်ငံကကူးစက်သူ 8.8% ကျော်နဲ့ဒုတိယအများဆုံးဖြစ်ပြီးဘရဇိုးနိုင်ငံကတော့ 9.8% နဲ့တတိယအများဆုံးဖြစ်ပါတယ်ဘရဇိုးနိုင်ငံမှာတရုတ်ဆွေးကုမ္ပဏီ Sinovac ကစမ်းသပ်ထုတ်လုပ်နေတဲ့COVID-19 ကာကွယ်ဆေးစမ်းသပ်မှုတွေကိုဗဇော့ကျန်းမာရေးအာဏာပိုင်တွေကပြန်ပြီးတော့ခွင့်ပြုလိုက်ပြီးဖြစ်ပါတယ်။ဒီနိုဗာကော်မတီကစမ်းသပ်နေတဲ့ Corona Vax ဆိုတဲ့ကာကွယ်ဆေးစမ်းသပ်မှုအတွင်းမှာပါဝင်တဲ့သူတချို့ဟာကျန်းမာရေးအရစိုးရင်စရာဘေးထွက်ဆိုးကျိုးတွေဖြစ်လာခဲ့တဲ့အတွက်ကျန်းမာရေးအာဏာပိုင်တွေဘက်ကအစိုးပိုင်းမှာရပ်ဆိုင်းခဲ့တာပါ။ဥရောပဘက်ကအီတလီနိုင်ငံမှာတော့ရောဂါကူးစက်ခံသူ1,000ကျော်သွားပြီဖြစ်ပြီးအီတလီဟာကမ္ဘာမှာဗိုင်းရပ်စ်ကူးစက်သူ1,000ကျော်ရှိတဲ့10ခုမြောက်နိုင်ငံဖြစ်လာပါတယ်ခင်ဗျာ။